မေရိကန်နဲ့တရုတ်နိုင်ငံသာထိတ်တိုက်တွေ့ခဲ့မယ်ဆိုရင်ကမ္ဘာကြီးအတွက်ဘေးဒုက္ခကပ်ဆိုးကြီးဖြစ်လာလိမ့်မှာဖြစ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးလီရှန်ဖူးကစင်ကိုနိုင်ငံမှာကျင်းပတဲ့ရှန်ဂရီလာလုံခြုံရေးညီလာခံအတွင်းမှာဒီနေ့ပြောလိုက်ပါတယ်အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားမှာစနစ်တင်မတူညီသလိုတခြားမတူညီတာတွေလည်းအများကြီးရှိကြောင်းဒါပေမဲ့ဒီလိုမတူညီမှုတွေကနိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပိုအားကောင်းလာအောင်ဘုံရည်တည်ချက်တွေနဲ့ဘုံအကျိုးစီးပွားတွေကိုရှာဖွေတဲ့နေရာမှာအဟံဒါမဖြစ်သင့်ဘူးလို့ပြောပါတယ်။ဒါပြင်နိုင်ငံဆက်ဆံရေးတည်ငြိမ်မှုရှိဖို့အတွက်အမေရိကန်အနေနဲ့ရိုးသားမှုရှိဖို့လိုတယ်လို့လည်းတရုတ်ကာကွယ်ရေးဝန်ကြီးလီရှန်ဖူးကပြောပါတယ်
။中方一直寻求以美建立新型的大国关系。但这需要美方。
နိုင်ငံဆက်ဆံရေးတည်ငြိမ်မှုရရှိပြီးပို့ပြီးတော့စိုးမသွားအောင်ကာကွယ်တဲ့အနေနဲ့အမေရိကန်အနေနဲ့ပြောတဲ့အတိုင်းရိုးရိုးသားသားလုပ်ဖို့တရုတ်နိုင်ငံနဲ့ပေါင်းပြီးခိုင်မာတဲ့လှုပ်ဆောင်ချက်တွေလုပ်ဖို့လိုပါတယ်။တရုတ်နိုင်ငံနဲ့အမေရိကန်တို့ကြားမှာကွဲပြားခြားနားမှုတွေနဲ့အခက်အခဲတွေကိုသေချာကင်တွယ်ဖြေရှင်းပြီးတော့အဆင်ပြေမဲ့နည်းလမ်းကိုရှာဖွေသင့်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးကပြောသွားတာဖြစ်ပါတယ်။ဒါ့အပြင်ထိုင်ဝမ်ကိုတရုတ်နိုင်ငံကနေခွဲထွက်ဖို့အတွက်လှုပ်လာတဲ့သူဘသူကိုမဆိုတရုတ်စစ်တပ်အနေနဲ့မဆိုင်မတွက်ချက်ချင်းတုံ့ပြန်သွားမှာဖြစ်တယ်လို့လည်းသူကဒီနေ့သတိပေးလိုက်ပါတယ်။တချိန်တည်းမှာပဲအမေရိကန်နဲ့ကနေဒါနိုင်ငံကစစ်သင်္ဘောတွေဟာမနေ့ကတော့ထိုင်ဝမ်ရေလက်ကြားကနေဖြတ်သန်းခုန်ပေါင်းခဲ့တယ်လို့နိုင်ငံရေတပ်တွေကပြောပါတယ်။အခုလိုတောင်တရုတ်ပင်လယ်ပြင်တွင်တရုတ်နဲ့ထိုင်ဝမ်ကြားတင်းမာမှုတွေမြင့်တက်နေချိန်မှာပဲဂျာမနီနိုင်ငံကလည်းအင်ဒိုပစိဖိတ်ဒေသကိုရှင်းနစ်မှာစစ်သင်္ဘော20ဆီလွတ်သွားမယ်လို့ဂျာမနီကာကွယ်ရေးဝန်ကြီးဘောရစ်ပစ်စတိုရီယပ်စ်ကရှန်ဂရီလာလုံခြုံရေးညီလာခံမှာဒီနေ့ပြောကြားခဲ့ပါတယ်ခင်ဗျာ